င်းချင်းပြည်နယ်ထဲမှာဒီပိုင်းနဲ့တိုက်ပွဲတွေနှိမ်သက်ပြီးတော့အစိုးရတရင်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းနေတဲ့ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လည်းဒီလိုပြန်လည်ရုတ်သိမ်းတဲ့တပ်တွေဟာကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာနဲ့မိုင်ဂျာယန်ဘက်ကိုရွှေ့ပြောင်းချထားလာနေတယ်လို့ KIO ပြောခွင့်ရကပြောပါတယ်လုံးလုံးဆိုင်မှာရှစ်ဆောင်ဒုက္ခတွေတွေဟာသူတို့ဒေတာမှာလုံခြုံရေးအာမခံချက်မရှိသေးတာကြောင့်နေရမပြန်နိုင်ပဲရှိနေကြပါတယ်ဒီကြောင့်ပြည်စုံကိုတော့ view မြန်မာပိုင်းတင်းတောက်ကိုမိုးစောကတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့ AB လအတွင်းကကချင်ပြည်နယ်တနိုင်ဖားကန့်နဲ့အင်ဂျန်ရန်ဒေတာဘက်တွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးအဲ့ဒီနေရာကဒေတာကန်တွေဟာစစ်ဘေးလွတ်ရာဒေတာတွေကိုတင်းရှောင်ခဲ့ရပါတယ်ဒီရပိုင်းတွေအတွင်းမှာတော့တိုက်ပွဲတွေငြိမ်သက်သွားသလိုအစိုးရတပ်မတော်စစ်ကြောင်းတွေလည်းပြန်လည်ရုတ်သိမ်းတာတွေရှိနေကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီလိုရုတ်သိမ်းတဲ့တပ်ဖွဲ့တွေကိုတရုတ်မြန်မာနယ်စပ်က KIO ဌာနချုပ်ဘက်ကိုပြောင်းရွှေ့လာနေကြောင်းပြောပါတယ
်။ခုလိုလို့စဒီတပ်တော်တို့တွေ့မှာကတော့တိုက်ပွဲတွေမရှိပါဘူး။ဟိုတပ်မတော်ဘက်ကလည်းသူတို့ကိုဒီတပ်ပြီးအပြောင်းအလဲရှိတယ်လို့ကျွန်တော်တို့အကြားပြရပါတယ်။ခေရဲတပ်မခါကြီးဘက်ကထူထားတဲ့ဒီကြောင်းရဲတပ်မခါကြီးဘက်ရင်းလေးကမထူထားတဲ့ဒီကြောင်းတွေရဲတခြားဒီအနေအထားကြောင်းကအကုန်လုံးဒီခေဟောဌာနချုပ်ဖြစ်နေတဲ့နိုင်ငံဝန်ကြီးပေါ့။ဒီမိုင်းကြောင်ရန်တော်ဝန်ကြီးတွေကမှသူကတက်တဲ့အကားထူးနေလေဆိုတဲ့သတင်းကြီးကြပါတယ်။
KIA တက်မဟာနှစ်ဟာတနိုင်းနဲ့ဖကန့်ဒေတာမှာအခြေစိုက်လှုပ်ရှားပြီးတက်မဟာတစ်ကတော့ချီပွေနဲ့အင်ဂျန်ရန်ဒေတာဘက်မှာအခြေစိုက်လှုပ်ရှားနေတာဖြစ်ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းစီးရေးအခြေအနေပေါ်မှာဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်။ဒီကနေ့ပြောမယ်ဆိုလို့ရှိရင်တော့အရင်ကဟိုတောက်ပိုက်ကနေသူဝင်လာတဲ့ဒီစီးရေးစစ်ချောင်းတွေရတယ်။ဒီချင်းပြည်နယ်အဲ့ဒီဘက်မှာမရောက်သေးတဲ့အခါကျတော့ဒီတမတော်ပက်ကနဲ့ CC ရတော့စစ်စစ်ဆိုတဲ့အနေအထားတော့ဖြစ်ပါလား
။အင်ဂျန်ရံမြို့နယ်ကနေမြကြီးနားမြို့နယ်တန်ဖဲရွာကိုတိမ်းရှောင်လာသူတွေကတော့သူတို့နေထိုင်ရာကျေးရွာကိုပြန်သွားကြည့်တဲ့အခါမှာအစိုးရတပ်မတော်ကစစ်သားတွေကြန့်ရှိနေသေးတာကိုတွေ့ရကြောင်းပြောပါတယ်။လက်ရှိအခြေအနေအရသူတို့လုံခြုံရေးကိုစိတ်မချသေးတာကြောင့်နေရက်ကိုမပြန်နိုင်သေးကြောင်းလည်းအင်ဂျန်ရံမြို့နယ်အတွင်းကတိမ်းရှောင်လာသူတဦးကပြောပါတယ်။
မတက်ကလုံးကရောပြီးတော့ဒီလက်တော်ကရောကျန်လာပါဆိုတော့ပြောတယ်ဒါပေမဲ့သူတို့လည်းဒီဟိုတာဝန်မခံရဘူးဗျာအဲအဲ့ဒီသူတို့ကကျန်လာဖို့လဲစကောစကဖြစ်နေတာဟုတ်ဆရာရဲ့အားလုံးကတာဝန်ခံပေးတာလည်းမရှိဘူးဆိုတော့ပုံမှန်စစ်သားတွေသူတို့လည်းအဲ့လိုတော့ချင်းမှာအဲဒီကိုတကြားနဲ့ဟို50 60 30အဲ့လိုတနေရာဟိုတနေရာဟိုတနေရာနဲ့အဲ့လိုရှိတာတော့သူတို့သိရတာပေါ့အဲသူတို့ကအဲ့လိုရှိနေဆိုတော့တနည်းနဲ့တော့ okay သူလည်းလူလေတော့လေကြပြမရှားနေကြတော့ခြေတော့ဖြစ်မှာပေါ့အဲ့ဒါကိုကျွန်တော်တို့ကစိုးရင်တာပေါ့အဲအဲကြောင့်ကျွန်တော်တို့ကမပြောင်းရဲတာဟုတ်တယ
်အင်ဂျန်ရံမျိုးနယ်ကစစ်ဆောင်ပြည်သူ1300လောက်ဟာတံဖဲရွာမှာဆက်လက်နေထိုင်နေကြဆဲရှိပါတယ်ဒီလာပိုင်းတွေအတွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်တိတ်ဆောင်လာတဲ့ဒုက္ခတွေတွင်နေရက်ပြောင်းရေးအတွက်လုံခြုံရေးအာမခံချက်လိုအပ်နေကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်ပြည်လုံချမ်းမှုမရှိတော့ဘဲစီပါရတော့မယ်သူတိတ်တဲ့ရုပ်သွားတဲ့နေဖာမျိုးတော့မတွေ့သေးဘူးခင်ဗျာဒုက္ခတွေနေရပြန်ရဖို့ကတော့တော်တော်လေးဖြစ်ပါသေးတယ်သူရဲ့ရုံချုံမှုတော်တော်ရှိပြီဆိုတဲ့အချိန်မှပဲတော့ပြန်လို့အဆင်ပြေမလို့ကျွန်တော်မြင်တယ်ပေါ့လေ
အီဘီလာ6ရက်နေ့ကကချင်ပြည်နယ်ဖားကန့်ဒေသရှိတံတားညီတောင်ကအစိုးရတပ်စခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းမှာအနည်းဆုံးဒုက္ခသည်9000လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါ